ခဲ့တဲ့ဇန်နဝါရီလ9ရက်နေ့မှာသမ္မတဦးသိန်းစိန်ကအင်္ဂလိပ်နိုင်ငံရေးဝန်ကြီးကိုနေ့လယ်2နာရီမှာတွေ့ဆုံပြီးညနေ4နာရီမှာအိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး VK Singh ဦးဆောင်တဲ့အိန္ဒိယစစ်ကုသလေအဖွဲ့ကိုလက်ခံတွေ့ဆုံပါတယ်။အင်္ဂလိပ်ဝန်ကြီးရဲ့ခရီးစဉ်ကိုကမ္ဘာသတင်းမီဒီယာကအာရုံစိုက်သလောက်အိန္ဒိယဗိုလ်ချုပ်ကြီးရဲ့မြန်မာပြည်ခရီးကိုလစ်လျူရှုထားတာတွေ့ရပါတယ်။တွေ့ဆုံဆွေးနွေးတဲ့အကြောင်းအရာကိုထုတ်ပြန်ကြေညာတာမျိုးမလုပ်ဘဲစီရေးပြုတ်ဝက်ချက်လှုပ်ထားပြီးမြဲအိန္ဒိယစစ်တပ်ကတို့တက်ရောက်မဲ့ဗမာဘူလောင်ဥယျာဉ်တိုးပေးရေးကိုဆွေးနွေးကြောင်းသိရပါတယ်။နေဆက်လမ်းတွေပြုပြင်ထိန်းသိမ်းရေးအတွက်ဆောက်လုပ်ရေးပစ္စည်းထောက်ပံ့မှုအိန္ဒိယဘက်ကကမ်းလှမ်းလာတယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးမှာအရေးအကြီးဆုံးကိစ္စတစ်ခုဖြစ်တဲ့အိန္ဒိယလူမျိုးစုသဘုံနှိမ်နင်းရေးကိစ္စကိုတော့ထုတ်ဖော်ပြောဆိုတာပြင်မလုပ်ကြပါဘူး။အိန္ဒိယကြီးတပ်ဦးစီးချုပ်ရဲ့မြန်မာနိုင်ငံခရီးဟာနေဆက်ဒေသကအိန္ဒိယတိုင်းရင်းသားလက်နက်ကိုင်လှုပ်ရှားမှုရှင်းတန်းနေတာကိုမိမောင်းထိုးပြလိုက်တယ်လို့ဖြစ်နေပါတယ်။အိန္ဒိယအရှေ့မြောက်ဒေသကတိုင်းရင်းသားသဘုံကိုနှိမ်နင်းရမှာဗမာအကူအညီလိုအပ်တာဟာနိုင်ငံစီရေးပူးတွဲဆောင်ရွက်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်
။မြန်မာနေဆက်မှာစခန်းချတဲ့အာတန်လူမျိုးရေးတပ်ဦးမနိပူရာပြည်သူလူမျိုးရေးတပ်ဦးနာဂတဘုံစတဲ့လူမျိုးစုလက်နက်ကိုင်တွေဟာအိန္ဒိယရဲ့အရှိမျောလမ်းစဉ်အကောင့်ထဲပေါ်ရမှာအနှောက်ယှက်ဖြစ်နေတယ်လို့အိန္ဒိယအစိုးရကယူဆပါတယ်။အိန္ဒိယနိုင်ငံတွေမှာလူမျိုးစုတဘုံတွေမခိုလုံနိုင်အောင်လဲအိန္ဒိယအစိုးရကကြိုးပမ်းပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့အာတန်လူမျိုးရေးတပ်ဦးခေါင်းဆောင်တွေကိုအာဏာပိုင်တွေကဖမ်းဆီးပြီး2009မှာအိန္ဒိယအစိုးရလက်ထဲအပ်လိုက်ပါတယ်။2010မှာမဏိပူလူမျိုးရေးတပ်ဦးခေါင်းဆောင်ကိုဘင်္ဂလားဒေ့ရှ်အစိုးရကဖမ်းဆီးပြီးအိန္ဒိယကိုပြန်ပို့လိုက်ပါတယ်။ဒီတော့တွင်နာဂတဘုံတွေကိုလက်နဲ့ဝယ်ပေးနေသူတွေကိုနီပေါနိုင်ငံမှာဖမ်းဆီးရမည်လို့အိန္ဒိယအာဏာပိုင်တွေလက်ထဲရောက်သွားပါတယ်။
မြန်မာဘက်မှာခုလုံတဲ့အိန္ဒိယလူမျိုးစုသဘုံကိုတိုက်ထုတ်ဖို့ဗိုလ်ချုပ်ဦးကြီးတန်းရွှေ2004အိန္ဒိယခရီးမှာကတိပြုခဲ့ပါတယ်။2006ခုနှစ်နှောင်းပိုင်းကအိန္ဒိယလေတာစီဦးစီးချုပ်နေပြည်တော်သွားတော့ကလည်းအိန္ဒိယသဘုံကိုတိုက်ထုတ်ဖို့ကတိပေးပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လကအိန္ဒိယနိုင်ငံသားရေးဝန်ကြီးနေပြည်တော်ရောက်ဆင်ကလည်းအိန္ဒိယသဘုံကိုတိုက်ထုတ်ဖို့ဗမာဘက်ကကတိပေးပြန်ပါတယ်။မြန်မာနယ်စပ်မှာအိန္ဒိယလူမျိုးစုသဘုံအုပ်စုတွေခြေကိုစခန်းဖွင့်နေတာကြာပြီဖြစ်ပေမဲ့ဗမာအစိုးရတက်နဲ့ပူးတွဲဆက်ဆံရေးလုပ်တာကတိတ်မကြသေးပါဘူး။နိုင်ငံဆက်ဆံရေးပြန်လည်ကောင်းမွန်လာတော့မှစီရေးပူးပေါင်းဆောင်ရွက်မှုရှိလာပါတယ်။မဏိပူရပြည်နယ်မိုရင်းနယ်စပ်ကတဆင့်ပေးပို့ထားတဲ့လက်နက်ကြီးတွေနဲ့ဗမာအစိုးရတက်ကအာတန်သဘုံအခြေဆိုင်စခန်းတွေကိုမနစ်ကပြစ်ခတ်တိုက်ခိုက်တယ်လို့သတင်းထွက်ခဲ့ပါတယ်။
ဒါပေမဲ့သမရဦးသိန်းစိန်အိန္ဒိယကိုမသွားခင်ထွက်လာတဲ့သတင်းဖြစ်လို့မလုတဲ့စစ်စင်ရေးကိုသတင်းလွှင့်တာပဲလို့တပုံအုပ်စုနဲ့အဆက်အသွယ်ရှိသူဘတ်တီလစ်နာကအိန္ဒိယသတင်းစာဆောင်တစ်ခုကိုမနစ်ကပြောပါဗျ။အိန္ဒိယတပုံကိုအန်ဒီယဲလို့မမဆိုရကမယူဆတဲ့အတွက်ထိထိရောက်ရောက်မတိုက်ခိုက်ဘူးလို့သုံးသပ်ပါတယ်။မြန်မာနယ်စပ်မှာခြေကုပ်ယူနေတဲ့အိန္ဒိယလူမျိုးစုတပုံတွေကိုထိုးစစ်ဆင်ရမှာမြန်မာဘက်ကစိတ်ထက်သန်မှုမရှိဘူးလို့မြင်ကြပါဗျ။အိန္ဒိယတဘုံကိစ္စဟာအိန္ဒိယအစိုးရရဲ့ပြဿနာသာဖြစ်တယ်လို့ဗမာအစိုးရကမြင်ပုံရပါတယ်။မူရင်းဆေးကိုမိရှုပ်ပြပြီးတိုက်ဖြတ်ရေးမလုပ်တယ်လို့ဟန်ပြပစ်ခတ်ပြီးစစ်စင်ရေးမလုပ်ဘူးလို့ဆိုပါတယ်
။အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်ခုနှစ်နေမှာအရုဏာချယ်ပရဒေ့၊နာဂါလန်၊မဏိပူရနဲ့မီဇိုရမ်ပြည်နယ်လေးခုဟာမြန်မာပြည်နဲ့နေဆိုင်ချင်းဆက်နေပါတယ်။ဒီအထက်မှာအနူရာချယ်ပရဒေ့ဟာတရုတ်ပြည်နယ်ပါဆက်ဆက်နေပြီးတရုတ်ကပိုင်ဆိုင်ကြောင်းကြီးညာထားတဲ့ပြည်နယ်ဖြစ်ပါတယ်။တောတောင်ထူထပ်တဲ့နေဆက်ဒေသဖြစ်တာကြောင့်လူမျိုးစုလက်နက်ကိုက်တွေဝင်ထွက်သွားလာတာကိုပိတ်ပင်မှုခက်ခဲပါတယ်။မြန်မာပြည်ဘက်မှာတဘုံစခန်းအစိတ်30လောက်ရှိပြီလို့အိန္ဒိယစစ်တပ်ကကမှန်းပါတယ်။လူအပ်တဲ့လက်နက်ခရမ်းကိုတရုတ်ပြည်ကရရှိပါတယ်။အိန္ဒိယတဘုံတွေဟာရွှေလီအထိတွားရောက်ပြီးလက်နက်ဝယ်ကြပါတယ်။အိန္ဒိယတဘုံကိုလက်နက်ရောင်းသူတွေမှဝတ်တက်ဖွဲ့လေးပါဝင်ပါတယ်။အိန္ဒိယနေဆက်မှာဖမ်းဆီးရမိတဲ့လက်နက်80ရာခိုင်နှုန်းဟာတရုတ်ပြည်လုပ်တွေဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယလူမျိုးစုသဘုံပြဿနာကိုစီရေးအရာမဖြေရှင်းနိုင်ကြောင်းအနှစ်90လက်နက်ကင်လှုပ်ရှားမှုကပြတ်တာနေပါတယ်။ဒေသခံတွေလူမှုစီးပွားရေးဘဝကောင်းမွန်လာပြီးမိမိကိုယ်မိမိအိန္ဒိယပြည်သားလို့ယုံကြည်လာမှသာပြဿနာဖြေရှင်းဖို့အခွင့်အလမ်းပေါ်ပေါက်လာမှာဖြစ်ပါတယ်ခင်ဗျာ။